ရန်ကုန်တိုင်းရွှေပြည်သာမြို့နယ်ကဂျိုက်ခွက်ပေါ်လာတဲ့လှော်ကားလမ်းမကြီးကနေတဆင့်ရှုံးဘွက်တွေပြည့်နေတဲ့လမ်းလေးတဲကိုဝင်သွားလိုက်ရင်ဝါဒနီတွေနဲ့စောက်လုထားတဲ့တဲလေးဟာနိုင်ငံရေးအကျဉ်းသားဟောင်းဦးလာဝင်းရဲ့နေအိမ်ပါဆယ်ပေတာတာလောက်သာကျဲတဲ့ဝါတန်ရလေးတဲကိုဝင်မှုအတွက်ကိုင်းညွန့်နေအောင်ငုပ်ပြီးမှသာတဲလေးအတွင်းကိုရောက်နိုင်တာပါသုံးပေလောက်သာမြင်မာတဲ့တဲဝင်တကားပေါက်လေးဟာလူတယောက်အထဲဝင်ဖို့အတော်ကိုကတိလွန်းလှပါတယ်အဲ့ဒီတဲလေးရဲ့ကျိုးတို့ကျဲတဲ့ရှိလာတဲ့ဝါခင်းလေးပေါ်မှာထိုင်နေသူကတော့အသက်66နှစ်အရွယ်ရှိပြီဖြစ်တဲ့နိုင်ငံရေးအကျဉ်းသားဟောင်းဦးလာဝင်းပါတကိုင်းနဲ့ထိခိုက်မိတဲ့ဒဏ်ကြောင့်ဦးလာဝင်းရဲ့ညာဘက်မျက်လုံးတစ်ဖက်ဟာအမြင်အာရုံကွယ်ပြောက်ခဲ့တာကြာပြီလို့ကျွန်တော်ကိုပြောပါတယ်တပတ်ကြာကြာခံစားနေရတဲ့အဖျားယောဂါကြောင့်သူဝစ်စင်ထားတဲ့တိုက်ပုံလေးဟာသူ့ခန္ဓာကိုယ်နဲ့အတော်ကိုချောင်ချောင်ချီချီဖြစ်နေပါတယ်ဦးလာဝင်းဟာ BBI လို့ခေါ်တဲ့ဂျိုကုန်းစေဝါထုတ်လုပ်ရေးစက်ရုံရဲ့အလုံသမားသပိတ်ကိုယ်စားလှယ်အဖြစ်မဆလာအစိုးရကိုစန့်ကျင်ဆန္ဒပြရာမှာတပိတ်ခေါင်းဆောင်တူဖြစ်ပါဝင်ခဲ့တာပါအ
ဓိကတော့ကွန်ဆင်းနုံးချဆင်းရည်ရဲ့ရစာတုံးမြည်ရဲ့စံ၆ပြည်ရစီရဲ့အဲ့ဒါအဓိကပဲဥပဒေတစ်ဆက်ရုံတွေအတွက်တောင်းတာမဟုတ်ဗမာပြည်တစ်ဆက်ရှိတဲ့ဆက်ရုံပေါင်းစုံအလို့သမားတွေအားလုံးတို့ကိုဥပဒေတွေပြောတောင်းဆိုနေတာ
1984ခုနှစ်ဇွန်လ9ရက်နေ့မှာပုံမှတ်15တက်လို့ခေါ်တဲ့ဆိုရှယ်လစ်စီးပွားရေးစနစ်ကိုဖျက်လို့ဖျက်ဆီးပြုလုပ်မှုနဲ့ဦးလာဝင်းကိုမြမဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရက2013နှစ်ချမှတ်ခဲ့တာပါဦးလာဝင်းဟာဂျိုကုန်းစေဝါထုတ်လုပ်ရေးစက်ရုံစေးစီစေးရီဌာနရဲ့အလုံသမားတူပါသူတို့ခက်ကစက်ရုံအလုံသမားတူရဲ့တလဝင်ငွေဟာ82ကျပ်ကနေကျပ်300ကျော်ထိရှိသလိုစက်ရုံတွေမှာအလုံသမားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုဈေးကန်တသက်ချောင်းကြီးဈေးဆိုင်အပြင်ကုန်စည်နှုန်းတည်ငြိမ်ခြင်းကအလုံသမားတွေရဲ့နေစဉ်ဘဝအဆင်ပြေလှပါတယ်ဦးလာဝင်းထောင်ကျနေစဉ်လူမမဲအရွယ်ယောက်ျားလေးတစ်ယောက်နဲ့ကိုဝင်လွယ်ထားရတဲ့စနီးတဲ့ကြံခဲ့ပါတယ်။ယောက်ျားသားမရှိတော့တဲ့အမျိုးသမီးတူအတွက်စားဝတ်နေရေးခက်ခဲမှုတွေကြောင့်ဦးလာဝင်းစနီးနောက်အိမ်အောင်ပြုတ်သွားခဲ့တယ်လို့သူမြင်တွေ့ခွင့်မရခဲ့တဲ့တမီးလေးလည်းသူထောင်ကျနေစင်မှာပဲတည်ဆုံးခဲ့ပါတယ်။အင်းစိန်ထောင်မှာ၄နှစ်နီးပါးနေခဲ့ပြီး1989ခုနှစ်မှာတော့အယူခံနဲ့အပြင်ကိုပြန်ရောက်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့ဦးလာဝင်းတယောက်နောက်အိမ်အောင်ပြုတ်ခဲ့ပြီးစေးတုပ်သမားဘဝ၊ပယံအလုပ်သမားဘဝ၊ဈေးတဲ့ဘဝတွေကိုဖျက်ဆီးခဲ့ပါတယ်။1988ခုနှစ်မှာတော့ထောင်ကျစဉ်အတူနေထိုင်ခဲ့ကြတဲ့အချင်းကျကွန်မြူနဲ့နိုင်ငံရေးသမားတွေနဲ့ပြန်ဆက်သွယ်မိခဲ့ရာကဦးလာဝင်းတယောက်နိုင်ငံရေးလောကထဲပြန်ရောက်ခဲ့ပါတယ်စစ်အစိုးရကိုဝေဖန်ဆန့်ကျင်ရေးသားထုတ်ဝေနေတဲ့အာယုံဦးစာဆောင်ကိုလူမှုနဲ့အဖွဲ့အစည်းတွေကြားဖြန့်ဝေနေရင်1990ခုနှစ်မှာတော့ဦးလာဝင်းဒုတိယအကြိမ်ဖမ်းဆီးခံခဲ့ရာကနိုင်ငံရေးအချင်းသားတွေကြားနာမည်ကြီးလာတဲ့မယန်းကုန်းမြို့နယ်မှာရှိတဲ့ထောက်လန်းရေးချောင်းမှာစစ်ကြောရေးခံခဲ့ရပါတယ်
97မှာဆက်ပြီးတော့ RC2 မှာ geology မှာဦးကလက်ထောက်တာခေါ်ဆောင်မှုလုပ်နေတယ်။အဲ့ရနေဦးကိုလာဖမ်းသွားတယ်။ဖမ်းသွားတော့အဲ့ထောက်လန်းရေးချုံမှုဦးကိုခေါ်သွားစစ်ကြောရေးအခန်းလေးတစ်ခန်းလေးကြောင့်ဦးကိုထိုးထည့်လိုက်ပေါ့။ထိုးထည့်ပြီးတော့တကားပိတ်ပြီးတော့ဦးကိုအောက်မှာဆစ်ကြောလာတယ်။၃ရက်တည်းတည်းကမအိပ်ရဘူးမအိပ်ရဆိုတော့သူကလူလဲလဲပြီးတော့တော့ဦးပြီးတော့ဆစ်တယ်။တခါကျရင်ညီလုံးမှုကြောင့်လည်းကောဟာမင်းဒီကောင်ကတော့ပါညာဆိုဝင်ရိုက်သွားတာလေးရှိတယ်ဦး။ရိုက်ခံရတယ
်။1990ခုနှစ်ဩဂတ်လမှာတော့ဦးလာဝင်းကိုအာဏာပိုင်တွေကမတရားအသင်းဆက်သွယ်မှုပုံမှန်စက်ခွန်တက်နဲ့ထောင်၅နှစ်ချမှတ်ခဲ့ပါတယ်။ဦးလာဝင်းဟာထောင်ကျစဉ်ကာလတလျှောက်ထောင်အာဏာပိုင်တွေရဲ့၅နှစ်လုံးတိုက်ပိတ်ခြင်းကိုခံခဲ့ရပါတယ်။နိုင်ငံရေးလှုပ်ရှားမှုတွေကိုမစွန့်လွှတ်နိုင်မှုကြောင့်ဦးလာဝင်းတယောက်ဒုတိယအကြိမ်အိမ်အောင်ကွဲခဲ့ပြန်ပါတယ်။1996ခုနှစ်မှာတော့အင်းစိန်ထောင်ကနေပြန်လွတ်လာခဲ့ပြီးအခုလက်ရှိဇနီးတဲ့နဲ့အိမ်အောင်ပြုတ်ခဲ့ပါတယ်။2000ပြည့်နှစ်မှာတော့ထိုင်းနိုင်ငံမဲဆောက်မှာရှိတဲ့အလုံသမားသွေးစည်းညီညွတ်ရေးအဖွဲ့နဲ့ဆက်သွယ်မိခဲ့ပြီးအလုံသမားကိစ္စတွေကိုသတင်းပေးသတင်းယူလုပ်ကင်ခဲ့ပါတယ်။2010နောက်ပိုင်းမှာတော့သဘောထားမတိုက်ဆိုင်တော့တဲ့အတွက်မဲဆောက်ကအလုံသမားအဖွဲ့နဲ့လမ်းခွဲခဲ့ပြီးလက်ရှိ84596တပိတ်မောက်အလုံသမားဟောင်းကြီးများအဖွဲ့မှာအတွင်ရင်းမှုတာဝန်တွေကိုထမ်းဆောင်နေတာပါ။လက်ရှိနိုင်ငံတော်သမ္မတဦးသိန်းစင်အစိုးရရဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအပေါ်ဦးလာဝင်းကဝေဖန်ထောက်ပြသလိုလူမှုကောင်းဆောင်ဒေါ ông ဆန်းစုကြည်အပေါ်သူတို့တပိတ်မောက်အလုံသမားဟောင်းကြီးများအဖွဲ့ရဲ့သဘောထားကိုမေ့ကြည့်တော့
အခုသူချုပ်နေတဲ့ဦးသိန်းစင်အစိုးရဆိုတာသူတို့ကတော့စင်ရပါပြောက်ရေးတို့တကယ်လို့စင်ရပါပြောက်ရေးဆိုတာတဲ့အခုစင်ရသားတွေကပို့ပြီးတော့တိုးလို့ညက်ပြတ်နေဒီအောက်ခြေတွေမှာလုံမဲ့အကိုင်းမဲ့ခါရစားမဲ့တော့ဝမဲ့ဖြစ်နေတယ်တကယ်ကြီးပွားချမ်းသာနေတာသူတို့အတိုင်းဝမ်းနဲ့ခရိုနီအဖွဲ့တွေဟိုမြေကွက်တွေသူတို့ဟိုကုမ္ပဏီဆိုတဲ့သူတို့ကိုပဲကြီးစိုးပြီးတော့သူတို့ပဲချမ်းသာကြွယ်ဝနေဦးသိန်းစိန်အစိုးရ အပြောနဲ့အလုံးတွေကတခြားစီဖြစ်နေဒေါအောင်စတူကြီးဆိုသူကလူလူရဲ့ထောက်ခံမှုရှိတယ်သူရဲ့ပညာအရေးချင်းဆိုတာလေဒေါအောင်စတူကြီးတယောက်မှမရှိဘူးအကုန်လုံးနိုင်ငံတကာအကုန်လုံးထောက်ခံတယ်သူတို့ခွန်ကြီးခွန်ကခွန်ကျော်ရဲ့တဘောကတော့ဒေါအောင်စတူကြီးကိုဝိုင်းရံမယ်ဒေါအောင်စတူကြီးကိုမဲပေးမယ်ထောက်ခံမှာပဲ
လက်ရှိမှာတော့ဥလာဝင်းနေထိုင်တဲ့တဲလေးကိုတမီးဖြစ်သူကတစ်လ2000ကျပ်နဲ့ငှားပေးထားတာကြောင့်နေစရာပူပင်ဖို့မလိုပေမဲ့နေစဉ်ဝမ်းစာအတွက်တော့အတော်ကိုရုန်းကန်နေရပုံပါစေဘိုးဝါကမရှိမှုကြောင့်ရက်ရှည်ခံစားနေခဲ့ရတဲ့အဖျားယောဂါကြောင့်ဥလာဝင်းရဲ့အသားရည်တွေဟာခြောက်ခြောက်ကက်ကက်ဖြစ်နေသလိုအဟာရပြည့်ဝမှုအားနည်းနေတာကြောင့်သူ့ရဲ့ခန္ဓာကိုယ်လေးကိုရှိုင်မသွားအောင်ထိန်းထားရင်းသူ့ဘဝဖျက်ဆီးခဲ့ရတဲ့အကြောင်းတွေကိုအားတင်းပြီးကျွန်တော်ကိုပြောပြရှာတာပါကျွန်တော်သူ့တဲလေးကပြန်ထွက်ခံနေအချိန်မှာတော့သူ့ရဲ့ရိုင်တဲ့နဲ့ခန္ဓာကိုယ်လေးနဲ့ကျွန်တော်ကိုလိုက်ပို့ဖို့စူးစမ်းရှာပေမဲ့သူမစွမ်းနိုင်ခဲ့ပါဘူးဥလာဝင်းကိုစေဘိုးဝါကအကူအညီပေးဖို့ကျွန်တော်မှလုံလောက်တဲ့ငွေမပါခဲ့တာကြောင့်သူ့ရဲ့ကျန်းမာရေးအမြန်ပြန်ကောင်းလာဖို့ဆုတောင်းပေးရင်ကျွန်တော်သူ့တဲလေးကပြန်ထွက်လာခဲ့ပါတော့တယ်ခင်ဗျာ